အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနကမြန်မာနိုင်ငံလွတ်လပ်ရေးအတွက်တဝန်လွှာပေးပို့တာမှာအရင်သုံးဆွဲနေကြဘာမှဆိုတဲ့နေရာမှာမြန်မာဆိုပြီးပြောင်းလဲသုံးဆွဲထားပြီမယ်လို့ဒါဟာမြန်မာနဲ့ပတ်သက်လို့အမေရိကန်မူဝါဒဘိုင်းမှာပြောင်းလဲလာတဲ့အခြေအနေမဟုတ်တဲ့အကြောင်းနိုင်ငံဆိုင်ဌာနပြောခွင့်ရသူကမနေ့တုန်းကရှင်းလင်းခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့တော့ကုသညွန်ကပြောပြပေးမှာပါရှင
်66နှစ်မြောက်လွတ်လပ်ရေးအခါသမယအတွက်အမေရိကန်သမ္မတဥဘာမားနဲ့အမေရိကန်ပြည်ထောင်စုကိုယ်စားအမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီပြီးပို့လိုက်တဲ့တွင်လွာထဲမှာမြန်မာနိုင်ငံကိုဒီအင်္ဂလိပ်လိုမြန်မာလိုတုံးတုံးထားတာနဲ့ပတ်သက်ပြီးတော့မြန်မာနဲ့ပတ်သက်ပြီးတော့ဒီအမေရိကန်မူဝါဒပြောင်းလဲသွားသလားဆိုတာမနေ့တုန်းကနိုင်ငံကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးမြန်းကြပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုတောက်လျှောက်ပဲဘာမားလို့ရည်ညွှန်းပြီးတော့တုံးခဲ့တာပါနိုင်ငံတကာအစည်းအဝေးတွေမှာမြန်မာအစိုးရကိုယ်စားလှယ်ဘက်ကအတန်တန်ကန့်ကွက်နေတဲ့ကြားကပဲဒီဘာမားဆိုတဲ့တုံးတုံးကိုပဲရည်ညွှန်းပြီးတော့တုံးခဲ့ပါတယ်ဒါပေမဲ့လေအခုလိုဒီမြန်မာလို့တုံးတဲ့ဟာထူးခြားတဲ့အခါသမယမျိုးတွေမှာတန်ငင်းတမန်ငင်းရတုံးတော့မှုသာဖြစ်ပြီးတော့အမေရိကန်မူဝါဒဆိုင်ရာအပြောင်းလဲမဟုတ်ပါဘူးလို့နိုင်ငံကြေးဌာနပြောခွင့်ရသူဖြစ်တဲ့ Maria Half ကမနေ့ကဖြေရှင်းခဲ့ပါတယ
်။ Well, it continues to be US government policy to refer to the country as Burma, but as you are aware, I think in certain settings US government officials refer to the country as Myanmar as a diplomatic term.
မြန်မာပြည်ရဲ့မူဝါဒအရတော့ Burma ဆိုတဲ့တိုင်းပြည်နာမည်ကိုပဲဆက်သုံးသွားမှာပါ။ဒါပေမဲ့အခုသတိပြုမိကြသလိုတချို့အခါသမယတွေမှာအမေရိကန်အစိုးရတာဝန်ရှိသူတွေကမြန်မာလိုတုံ့နာကတော့ဖြူငှားတဲ့တန်တမာရေးဆက်ဆံမှုရအသုံးပြုတာဖြစ်ပါတယ်။သမ္မတမြန်မာနိုင်ငံသွားတုန်းကတခါတခါကျမတို့ဒီနာမည်ကိုသုံးခဲ့ပူပါတယ်။အခုလွတ်လပ်ရေးသူမင်လွှာမှာသုံးဆွဲတာကလည်းဖြူငှားတဲ့တန်တမာရေးဆက်ဆံမှုရဖြစ်ပါတယ
်။မြန်မာနိုင်ငံကိုနိုင်ငံတကာမှာဘာမှကနေပြီးတော့မြန်မာအဖြစ်နဲ့1988အာဏာသိမ်းဆက်စွာကပြောင်းလဲခဲ့တဲ့နောက်ဒီအသုံးနှုန်းကိုမြန်မာဒီမိုကရေစီရေလှှရှားသူတွေဘက်ကလက်မခံခဲ့ကြပါဘူး။ဒါဟာလူလူသဘောထားမပါဘဲနဲ့စစ်ဆွေးရတစ်ဖက်သက်ဆုံးဖြတ်ချက်ဖြစ်တယ်လို့သူတို့ကယူဆပါတယ်။ဒါကြောင့်မလို့လေဒီမြန်မာဒီမိုကရေစီရေးကိုထောက်ခံခဲ့ကြတဲ့အနောက်နိုင်ငံအများစုကတော့ဘာမားဆိုတဲ့အသုံးနှုန်းကိုပဲရည်ညွှန်းပြီးတော့ဆက်သုံးခဲ့ပါတယ်။ဒါပေမဲ့လည်း2012ခုနှစ်နိုဝင်ဘာလဒီသမ္မတဥဘာမားမြန်မာနိုင်ငံကိုလာရောက်ပြီးတော့ရန်ကုန်တက္ကသိုလ်မှာမေကွန်းပြောတော့မြန်မာနိုင်ငံမင်္ဂလာပါဆိုပြီးတော့အစချီပြောသွားခဲ့တဲ့နောက်အမေရိကန်ဆွေးရခေါင်းဆောင်ပိုင်းတွေကအခုလိုဒီတန်ငင်းတမန်ကင်းအခမ်းအနားတွေမှာမြန်မာဆိုတာကိုစတင်သုံးစွဲလာတာတွေ့ရပါတယ်။အခုလွတ်လပ်ရေးနေ့တဝန်တော်မှာလဲမြန်မာလိုရည်ညွှန်းသုံးဆွဲပြီးတော့ငြိမ်းချမ်းပြီးတော့စီးပွားရေးအရာထွန်းတောက်လာတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်ဖို့မြန်မာပြည်သူတွေရဲ့စွန့်လွတ်ဆောင်ရွက်မှုတွေအတိုင်းဒီလမ်းကြောင်းကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့မစ္စတာကယ်ရီကကတိပြုဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်လွတ်လပ်ရေးနေ့တဝန်တော်ကိုတော့အဲ့ဒီတုန်းကနိုင်ငံကြီးဝန်ကြီးဟီလာရီကလင်တန်ကပေးပို့တာဖြစ်ပြီးတော့အဲ့ဒီမှာတော့ဘာမားဆိုပြီးတော့ပဲရည်ညွှန်းသုံးခဲ့ပါတယ်။ဘာမားမြန်မာအသုံးနှုန်းနဲ့ပတ်သက်လို့တော့ဒီမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာတဲ့နောက်နိုင်ငံတကာနဲ့အထူးသဖြင့်ဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာအစိုးရကြားဆက်ဆံရေးအဆင်ပြေလာပြီးတဲ့နောက်ပိုင်းနိုင်ငံတကာအခမ်းအနားတွေအစည်းအဝေးတွေမှာအတော်များများဒီအနောက်နိုင်ငံတန်တမာတွေဘက်ကတက်နိုင်သလောက်မြန်မာဆိုပြီးတော့ရည်ညွှန်းသုံးလာတာတွေ့ရပါတယ်။ဩစတြေးလျအစိုးရကတော့တရားဝင်မဲ့ဒီဘာမားကနေပြီးတော့မြန်မာလို့ပြောင်းလဲခေါ်လိုက်ပြီးဖြစ်ပါတယ်။ EU ဥရောပသမဂ္ဂကြီးညာချက်တွေထုတ်ပြန်ချက်တွေမှာလည်းမြန်မာလို့ပြောင်းလဲပြီးတော့သုံးလာတာသတိထားမိပါတယ်။ဒါပေမဲ့လို့ EU ဖွဲ့ဝင်နိုင်ငံဖြစ်တဲ့ Britain နိုင်ငံကတော့ဘာမားဆိုပြီးတော့ပဲဆက်လက်ရည်ညွှန်းသုံးဆွဲနေတာတွေ့ရပါတယ်ခင်ဗျာ။